အိန္ဒိယနိုင်ငံမှာကာယောဂအပေါ်မှာအစိုးရရဲ့ကံရဆောင်ရွက်နေပုံနဲ့စီးပွားရေးကြဆင်းမှုတွေနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရဟာပါလီမန်မှာအတိုက်ခံရတဲ့ဝေဖန်မှုတွေကိုအပြင်းထန်ခံနေရချိန်မှာပဲနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုတွေဟာလည်းနောက်ထပ်စတင်တင်မြင့်တက်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24ရက်အတွင်းနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ 98,894 ယောက်ရှိလာကြောင်းကူးစက်ခံသူစုစုပေါင်း 5,300 တန်းကျော်သွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပြသေးဆုံးသူလည်း 1,132 ယောက်ထပ်တိုးလာကြောင်းသေဆုံးသူစုစုပေါင်းဟာ 83,198 ယောက်ရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ကျွမ်းကျင်သူတွေကတော့ဒီထက်ပိုများနိုင်တယ်လို့လည်းခန့်မှန်းနေပါတယ်။လက်ရှိမှာတော့အမေရိကန်နိုင်ငံကကူးစက်သူအရေအတွက် 6.6 တန်းကျော်နဲ့ဘောင်မှာကူးစက်မှုအများဆုံးနိုင်ငံဖြစ်နေပေမဲ့အိန္ဒိယနိုင်ငံအနေနဲ့လာမယ့်သတင်းပတ်တွေအတွင်းမှာပဲအမေရိကန်ကိုကျော်သွားနိုင်တယ်ဆိုပြီးတော့ခန့်မှန်းနေကြပါတယ်။အိန္ဒိယနိုင်ငံရဲ့ကုန်လွှမ်းပို့ဆောင်ရေးဝန်ကြီးဟာမနေ့ကဗိုင်းရပ်စ်ကူးစက်ခံခဲ့ရပြီးတော့သူဟာအိန္ဒိယအစိုးရအဖွဲ့အတွင်းပြည်ထောင်ဝန်ကြီးပြည်ရဲ့နောက်မှာဒုတိယမြောက်ဗိုင်းရပ်စ်ကူးစက်ခံရတဲ့အစိုးရထိပ်တန်းတာဝန်ရှိသူတူဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဘက်မှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ 3,635 ယောက်ရှိခဲ့ပြီးကူးစက်သူအရေအတွက်ဟာလည်း 23,000 ကျော်သွားပြီဖြစ်တယ်လို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်နောက်ထပ်122ယောက်ထပ်ပြီးသေဆုံးခဲ့တဲ့အတွက်သေဆုံးသူစုစုပေါင်းဟာလည်း 9,222 ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။